ချင်းမြင့်နဲ့ပလက်ဝမ်မြို့နယ်မှာဆန္ဒရိခာထောက်ပံ့ရေးပစ္စည်းတင်ဆောင်လာတဲ့ကမ္ဘာဆန္ဒရိခာအစီအစဉ်WFP မော်တော်ယာဉ်နဲ့တမတော်ယင်သားတိုက်ခိုက်ခံရတဲ့အကြောင်းတင်ဆက်ပေးသွားမှာပါကျွန်တော်နိုင်ကုန်းအိမ်ပါမြန်မာစစ်သားနဲ့ရခိုင်လက်နက်ကိုင်အေးဖွဲ့လို့တိုက်ပွဲကြောင့်ကုန်းသွယ်ပို့ဆောင်ရေးလမ်းကြောင်းပြတ်တောက်ပြီးဆန္ဒရိခာကဲခဲရှိနေတဲ့ပလက်ဝမ်မြို့န ူကျုပ်စောမင်းထွန်းက VOA ကိုပြောပါရယ
်တလဝမှာအေးရပိတ်ဆို့ထားတဲ့အတွက်ကြောင့်မလို့အဲ့ဒီစားနပ်ရိက္ခာခက်ခဲဖြစ်တဲ့အတွက်ကြောင့်မလို့တမတော်အနေနဲ့ကမတူဘူးအလောက်ပါလားအဲ့ဒီလမ်းတွေကိုဖွင့်ဖို့အတွက်ကျွန်တော်မတ်လလောက်ကတည်းကစပြီးဆောင်ရွက်ခဲ့တယ်။တိုက်ပွဲတွေအကြီးကြီးဖြစ်ခဲ့တဲ့ကျွန်တော်စတင်ပြီးဖွင့်လှစ်နိုင်ခဲ့တယ်။ခုဖြစ်တဲ့ဟာတော့29လောက်မှာကျွန်တော်က WFD လုပ်ငန်းရင်ကျွန်တော်ကလုပ်ငန်းရင်ကလည်းအင်း30ကျော်ပါတယ်။အဲ့မှာကျွန်တော်နိုင်ငံကြုံကြီးဆောင်ရွက်ထားတယ်။ WFD ရကျွန်တော်ကာငါးပြီးပါတယ်။အဲ့ WFD ကကာငါးပြီးတော့ကျွန်တော်ကနောက်ဆုံးကနေထားတယ်လုံခြုံမှုပိုစီးတယ်ပေါ့လေ။အမီရနေတယ်လို့စာထွက်လာတဲ့အချိန်မှာညနေပိုင်းမှာအေးနေကအဲ့ WFB ကာငါးကြီးကိုပဲတမင်တက်တဲ့ GDP တိုက်တဲ့ပေါ်ဖြစ်တယ်ဖြစ်တာလည်းတနေ့ကြီးတနေ့ငယ်နဲ့ပြစ်ခတ်တာပေါ့တိတ်ဘူးလားနေနဲ့မဟုတ်အနိကချုံကိုဆောင်ရွက်တဲ့ပုံမျိုးဖြစ်ပါတယ် WFB ကာငါးကြီးမှာဖြိတ်တိုက်တာရှိတယ
်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနချင်းပြည်နယ်ဆိုရဖွဲ့နဲ့ NGO အဖွဲ့အစည်းတွေကစံစားစီစားကလပဲအခြေခံစားတော့ကူနဲ့တခြားသုံးဆောင်ပစ္စည်းတွေတင်ဆောင်လာတဲ့ကားတန်းကိုစမီးမြို့ကထွက်ရတ်တိန်ကျေးရွာနီးမှာအေအဖွဲ့ကနေပြစ်ခတ်တာလို့ချင်းမြင့်နယ်အစိုးရဖွဲ့စီပင်ဝန်ကြီးဦးစိုးဆက်ကဆိုပါတယ
်ကျွန်တော်ချင်းမြင့်နယ်အထက်ရတ်တိန်နဲ့မိုင်တန်အဖတ်132အဲ့ဒီနားမှာဒီဘက်ကီရဲ့ကားကုန်ကြီးအပြစ်ခံတာမှတ်ပါတယ်လူတော့ထိခိုက်မှုရှက်ပြန်တဲ့တယောက်ရှိတယ်နောက်ကားမှန်နဲ့ကိုးသွားတယ်ကားဘင်းကားတာယာပေါက်သွားတယ်နောက်စီတန်ကြီးဖြိသွားတယ်ပေါ့ပြန်ပြီးတော့အခုသူတို့ရှေ့ကိုဆက်သွားပြီးအခုဘလောက်ကိုဆက်ဖို့ကိုတော့နေတာ
ပြီးခဲ့တဲ့ဧပြီလ16ရက်နေ့မှာပရမကျိန်စံရိတ်ခါ808ပို့ဆောင်ပေးနိုင်ခဲ့တယ်လို့ဧပြီလ28ရက်နေ့မှာစံအိတ် 2000 ကျော်ဒုတိယကျိန်ပို့ဆောင်နိုင်ခဲ့ပြီးတတိယကျိန်ပို့ဆောင်မှုမှာတိုက်ခိုက်ခံရတာလို့သူကဆိုပါတယ် WFV ဆိုတဲ့စာရန်ထင်ထင်ရှားရှားပါတဲ့မော်တော်ယာဉ်တွေကို A ဖွဲ့ကခုလိုတိုက်ခိုက်တာဟာအင်မတန်ရုပ်ဆိုးတဲ့ဖြစ်ရလို့လဲဓမ္မရယုံပြောခွေရဥစော်သေးကအွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်အေပြောခွေးရခိုင်တုခကတော့ WFV မော်တော်ယာဉ်တန်းကိုအေဘက်ကပြစ်ခတ်တယ်ဆိုတာမဟုတ်မှဆွဆွဲချက်တာဖြစ်တယ်လို့ပြောပါတယ်
။ဒီဘက်မှာ WFV ကကိုဒီပြစ်တဲ့ဆိုတဲ့ကိစ္စကတော့ဒါလုံးဝမဟုတ်ဘူးဗျာနော်။ကျွန်တော်တို့ဘက်ကအဲ့လိုမျိုးပြစ်ခတ်တာလုံးဝမရှိဘူး။ဒါကတော့ဒီ UN အဖွဲ့အစည်းတွေကိုခုတ်တုံးလုပ်ပြီးတော့မှဒါဝါဒဖြန့်ရှိရတဲ့ UN ဝန်ထမ်းတွေအရသာပြည်သူတွေကိုအတုံးချပြီးတော့ဒါဝါဒဖြန့်လှုပ်ဆောင်နေတာပဲဖြစ်တယ်ဗျာ။
ပြီးခဲ့တဲ့ဧပြီလ20ရက်နေ့မှာ COVID-19 ရောဂါစောင့်ကြည့်ခံရသူတွေရဲ့နှာခေါင်းအာခေါင်းသို့ဖတ်နမူနာတွေကိုရန်ကုန်ကိုပို့ဆောင်စစ်ဆေးဖို့တွားရောက်တဲ့ WHO က UN တစိပ်ပါမော်တော်ယာဉ်ကိုမင်းပြမြို့နယ်ရာမောင်တရားလွန်မှာပြစ်ခတ်တိုက်ခိုက်ခံရပြီးဝန်ထမ်းတွေတည်ဆုံပြီးတော့တဦးတန်ရာရရှိခဲ့ပါတယ်။ဒီပြစ်ခတ်မှုဟာလည်း AA လက်ချက်လို့အစိုးရဘက်ကထုတ်ပြန်ထားပြီး AA ဘက်ကတော့အတားအကိုညှင်းဆူထားပါတယ်။လက်ရှိပလက်ဝါမြို့နယ်ရဲ့အထူးဆက်တွေ့ရေးလမ်းကြောင်းဖြစ်တဲ့ကြောက်တော်ပလက်ဝါကလတန်မြစ်ကြောင်းလမ်းဟာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲကြောင့်ပိတ်ပင်ထားရတဲ့အခြေအနေမှာရှိနေပြီးရိခာတည်ဆောင်ဖို့လုံခြုံမှုမရှိတော့တာကြောင့်ဘသူဘီပလက်ဝါလမ်းကြောင်းကနေရိခာတင်ဖို့နေရပါတယ်။ပလက်ဝါမြို့နယ်တွင်မှတိုက်ပွဲကြောင့်စစ်ရှောင်ဥယျာဉ်6000ကျော်ရှိနေပါတယ်။ကျွန်တော်နိုင်ကိုအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။